2019အကုန်မှာအစ္စရေးဆိုင်ရာအမေရိကန်သံရင်ကိုဂျေရုဆလင်မြို့ကိုပြောင်းရွှေ့မယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကပြောကြားလိုက်ပါတယ်။ဆီလာမရသက်တပတ်တွေအတွင်းဒီယုံပြောင်းရွှေ့ရတဲ့စုရဲ့အရာရှိတွေတွန်းမြင့်ပြင်ဆင်သွားမှာဖြစ်ပြီးနောက်နှစ်မကုန်ခင်ဂျေရုဆလင်မှာသံရုံးဖွင့်လှစ်တော်မယ်လို့အစ္စရေးလွှတ်တော်ကနက်ဆက်မှာပင်စ်ကပြောကြားလိုက်တာဖြစ်ပါတယ်။ဂျေရုဆလင်မှာအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်ပြီးသူတို့ရဲ့သံရုံးကိုတယ်အဗစ်ကနေဂျေရုဆလင်ကိုပြောင်းရွှေ့ဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားယုံကြည် Rex Tillerson ကတော့သံယုံပြောင်းရွှေ့ရေးကိစ္စကနှစ်နှစ်ချီကြာမြင့်နေတယ်လို့အစိုးရဘက်ကပြောခဲ့ပေမဲ့အခုတော့နောက်နှစ်အကုန်ပြောင်းရွှေ့တော့မှာဖြစ်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကဒီလိုပြောင်းရွှေ့မဲ့ကိစ္စအတွက်သမ္မတ Trump နဲ့ဒုသမ္မတ Pence တို့ကိုကြီးစုတင်တယ်လို့ဆိုပါတယ်။ Israel Parliament က Arab လူမျိုးလွှတ်တော်အမတ်တွေကတော့ဒါကိုစပိတ်မှောက်တိုက်ဖြတ်သွားမယ်လို့ပြောနေကြပါတယ်။